ကျောင်းနိုင်ငံမြို့တော်ပေကျင်းရှိတိတ်အန်မင်းရင်းမြစ်မှာကမ္ဘာဖက်ဆစ်စန့်ကျင်စစ်ပွဲအောင်နိုင်ခြင်း280ပြည့်စည်ပြအခမ်းအနားကိုဒီကနေ့မှခန်းနာထဲဝါစွာဖြင့်ကျင်းပခဲ့ကြောင်းသိရပါဗျ။အဆိုပါစည်ပြအခမ်းအနားမှာတရုတ်သမ္မတရှီချင်းဖြင့်တက်ရောက်မိန့်ခွန်းပြောကြားခဲ့ပြီးတပ်ဖွဲ့ဝင်များအားမော်တော်ယာဉ်ဖြင့်လှည့်လည်ကြည့်ရှုစစ်ဆေးခဲ့ပါဗျ။အဆိုပါအခမ်းအနားသို့ရုရှားသမ္မတအပါအဝင်နိုင်ငံပေါင်း20ကျော်မှခေါင်းဆောင်များကတက်ရောက်ဂုဏ်ပြုခဲ့ကြပါဗျ။တရုတ်နိုင်ငံဟာကာကွယ်ရေးကဏ္ဍကိုတိုးမြှင့်ဆောင်ရွက်လျက်ရှိပြီးပြီးခဲ့တဲ့နှစ်ကကာကွယ်ရေးဆိုင်ရာဘတ်ဂျက်အတွက်9,200ဂိုင်းနှုန်းအထိတိုးမြှင့်ခဲ့က10နှစ်တာကာလအတွင်းနှစ်ဆခန့်အထိမြင့်တက်ခဲ့တာဖြစ်ပါတယ်။ရှေးပြကဏ္ဍအတွင်းမှာတော့တာဝေးပစ်ဒုံးကျည်များ၊ဒရုန်းများ၊ပြည်ရင်းထုတ်လေယာဉ်များ၊တိုက်ခိုက်ရေးရဟတ်ယာဉ်များအပါအဝင်ခင်မီစစ်လက်နက်ပစ္စည်းများဖြင့်တပ်ဖွဲ့ဝင်များကဂုံပြူချီတက်ခဲ့ကြပါတယ်။စီးပြခန်းနာမှာစစ်လေရင်များဖြင့်လည်းတရုတ်ပြပြန်တန်းခဲ့ကြတာဖြစ်ပြီးအမျိုးသမီးတပ်ဖွဲ့ဝင်များရဲ့စီးပြချီတက်မှုမြင်ကွင်းကိုလည်းမြင်တွေ့ရမှာဖြစ်ပါတယ်။အခုနှစ်မှာကျင်းပခဲ့တဲ့စီးပြခန်းနာဟာဆယ်စုနှစ်တခုအတွင်းနိုင်ငံရဲ့အကြီးအမားဆုံးသောစီးပြခန်းနာကြီးဖြစ်လေရှုမြင်ရတာဖြစ်ကြောင်းသိရှိရပါတယ်ရှင်
။堅決維護國家主權統一領土